လွန်ခဲ့တဲ့ဆယ်စုနှစ်တခုအတွင်းကမ္ဘာနိုင်ငံတွေမှာအာဂတိလိုက်စားမှုအခြေအနေဟာအချို့နိုင်ငံတွေမှာအနည်းငယ်ကောင်းမွန်တိုးတက်လာပေမဲ့တချို့နိုင်ငံတွေမှာလုံးဝတိုးတက်ကောင်းမွန်လာခြင်းမရှိဘူးလို့ Transparency International အာဂတိလိုက်စားမှုစောင့်ကြည့်အဖွဲ့ကြီးကအင်္ဂါနေ့မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ဒါ့အပြင် COVID-19 တုံ့ပြန်ဆောင်ရွက်ရမှာလဲနိုင်ငံအတော်များများမှာတာဝန်ယူမှုတာဝန်ခံမှုပြဿနာတွေရှိတယ်လို့ဖော်ပြထားပါတယ်။2022ခုနှစ်အတွင်းနိုင်ငံသားတွေရဲ့အခွင့်အရေးနဲ့အစိုးရအပေါ်ထိန်းချုပ်မှုတွေအားနည်းခဲ့ပါတယ်။ဒါ့အပြင်လူတွေကိုစောင့်ကြည့်တဲ့ Pegasus Computer Software တွေအသုံးပြုပြီးကမ္ဘာအနှံ့ကလူအခွင့်အရေးလှုပ်ရှားသူတွေ၊သတင်းသမားတွေနဲ့နိုင်ငံရေးသမားတွေကိုစောင့်ကြည့်တာတွေကိုအာဏာပိုင်တွေကလုပ်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။2022ခုနှစ်အတွင်းအာဂတိလိုက်စားမှုအနည်းဆုံးပထမတန်းနိုင်ငံတွေကတော့ရမတ်88မှတ်ရှိတဲ့ Denmark, New Zealand နဲ့ဖင်လန်နိုင်ငံတွေဖြစ်ပါတယ်အစိုးဆုံးနိုင်ငံကတော့စက်တမရတဲ့တောင်ဆူဒန်နဲ့ဆိုမာလီယာနိုင်ငံတွေဖြစ်ပါတယ်2022ခုနှစ်အတွင်းကမ္ဘာစီးပွားရေးဟာအရင်ကခံမှန်းထားတာတွေထက်ရော့ကျနိုင်ကြောင်းနဲ့အိုမီကရွန်မျိုးကွက်သစ်ကူးစက်ပြန့်နှံ့မှုဟာလည်းအဓိကကျတဲ့ပြဿနာတစ်ခုဖြစ်တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့ကထုတ်ပြန်တဲ့၃လပတ်အစီရင်ခံစာထဲမှာဖော်ပြထားပါတယ်